ပြင်သစ်ခြေဆိုင်နေသားမဲ့သတင်းတောင်များအသင်းရဲ့စုရွေးချယ်တဲ့ပုတ်အဖွဲ့ကနေမြန်မာနိုင်ငံမှာဘလော့ရေးရုံနဲ့နှစ်ရှည်ထောင်နဲ့ဒီအများကြီးကြားခံခဲ့ရတာကိုအန်အော်တုံလုံးမိတဲ့အတွက်မြန်မာလူမျိုးတွေအနေနဲ့စွန့်စွန့်စားစားဆောင်ရွက်ခဲ့တာတွေကိုဂုဏ်ပြုဖို့အခုလိုလူငယ်ဘလော့ကာကိုနေဖုံးလန်းနဲ့နာမည်ကျော်အနုပညာရှင်ကိုစာကနာတို့နှစ်ဦးကိုသူတို့ရွေးချယ်ချီးမြှင့်ခဲ့ especially because they were, I mean, genuine blogger.
သူတို့ညဦးလုံးဟာမြန်မာနိုင်ငံတွင်းကဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုမြန်မာပြည်သူတွေအပါအဝင်နိုင်ငံတကာသိဖို့ကိုပိုင်အင်တာနက်စာမျက်နှာတွေကနေရေးသားခဲ့သူတွေပါ။ဒီလိုငြင်းငြင်းနဲ့နီးနဲ့ထုတ်ပေါ်ရေးသားတာကိုထောင်လံအနှစ်20ကနေ59နှစ်အထိချမှတ်တာဟာတကယ့်မတရားတဲ့လုပ်ရက်ပါ။ဒါအပြင်ထောင်တွင်းတရားစီရင်မှုတွေမှာလည်းသူတို့တွေဟာဥပဒေနဲ့အညီခုခံခြေပပိုင်ခွင့်လုံးဝမရှိခဲ့ပါဘူး။ဒါကြောင့်လွတ်လပ်စွာထုတ်ဖော်ခွင့်အတွက်သူတို့အနေနဲ့အနစ်နာခံလှုပ်ဆောင်ခဲ့တာကိုစုရွေးချယ်တဲ့ဗုဒ္ဓအဖွဲ့ကနေဂုဏ်ပြုရွေးချယ်ခဲ့တာပါလို့ပြောသွားတာပါ။အခုလိုမျိုးစုပေးတာမျိုးဟာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာပြည်နဲ့ပတ်သက်ရင်သူတို့တက်နိုင်တဲ့ဘက်ကဝိုင်းဝန်းဆောင်ရွက်နေကြတာပါ။မြန်မာပြည်လူမျိုးရေးအတွက်အခုလိုအားပေးကူညီတာတွေဟာဘလောက်ထိချီးရောက်မှုရှိနိုင်တယ်လဲလို့ကျွန်မဒီ Vincent Brussels ကိုတက်ဆက်တဲ့မိကြီးတော့သူကအခုလိုပြောပါရယ်။
We hope that this award will help to show that these two men and the many others who have been sentenced, they are a genuine journalist or genuine blogger.
ဒီစုကိုပေးရတဲ့အဓိကရည်ရွယ်ချက်ကမြန်မာနိုင်ငံမှာသတင်းတောက်လှုပ်ရုံ blog ရေးရုံနဲ့လူခွေရေးလှုပ်ရှားတဲ့လူတွေအပေါ်ရာဇဝတ်သားတွေမဟုတ်ဘူးဆိုတာကိုသိစေချင်တဲ့သဘောပါ။သူတို့ကိုအကျဉ်းဆောင်တွေထဲမှာနှစ်ရှည်ထောင်နဲ့နေချမှတ်ဖို့အကြောင်းမရှိပါဘူး။ဒါကြောင့်နေသားမဲ့သတင်းတောက်များအဖွဲ့အစည်းနဲ့အခုလိုမျိုးစုတွေချင်းမြင့်ခြင်းအပြင်သူတို့တွေဆောင်ရွက်ချက်တွေကိုနိုင်ငံတကာကပုံမှန်သိရှိလာအောင်ပြီးတော့အမြန်ဆုံးပြန်လွှတ်ပေးဖို့မြန်မာစစ်အစိုးရကိုဝိုင်းဝန်းဖိအားပေးလာအောင်ဆောင်ရွက်ပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောသွားတာပါဒီလွတ်လပ်စွာဖော်ပြခွင့်အတွက်တိုက်ပွဲဝင်နေတဲ့ Internet Blog ထူးချွန်စုဒီ Freedom Blog Award ကိုလက်ခံရရှိတာဟာအပြစ်မရှိသူအပေါ်မတရားထောင်ချခံရတဲ့လုပ်ရက်ကိုကဘာကအတိမတ်ပြုလိုက်တာဖြစ်တယ်လို့ဒီမကြခင်နိုင်ပိုင်းအတွင်းကပဲဒီကျွန်မကိုနေဖုံးလက်ရဲ့မိခင် .a.amo ကိုဆက်သွယ်မေးမြန်းလို့ကသူကပြောပါတယ်ကျမတို့အခုပဲကြားရတယ်ရှင်ဒီ RSF ကနေပြီးတော့ဒီနှစ်အတွက်ပေါ့လေ blogger ကိုနေဖုံးလက်နဲ့ကိုစားကနာတို့ကိုစုချင်းမြင်လိုက်တယ်ပေါ့နော်အခုလို့စုရတဲ့နဲ့ပတ်သက်ပြီးတော့ဒီမိခင်တယောက်အနေနဲ့ဘယ်လိုမြင်ပါလဲရှင
်အဲတကယ်လို့စုရတယ်ဆိုလို့ရှင်တော့ Vincent နဲ့တကွာစုရေးချယ်ရေးဖွဲ့ကိုအန်ဒီကကျေးဇူးတင်ပါတယ်အဲတကယ်တကယ်တော့ကွယ်အတ္တတာရိုးရိုးတာမှစာရေးဆရာဘလော့ဂါလေးတယောက်ပါတရက်6လ2000နိုင်ညွန့်နယ်မှာ MRCD ပတ်ထဲမှာကျင်းပတယ်မြန်မာဘလော့ဂါ MBS ကို EC အဖြစ်ကျင်းပသည်ကိုယ်တိုင်လည်း 12V blog 1000နဲ့ပြပြဆွေးနွေးခဲ့တယ် MRTV4 ရုပ်သံနဲ့ဌာနမှာလည်းတက်တဆပညာရှင်များအင်တာဗျူးမှာ EC တူအနေနဲ့ blog စစ်တခုကိုမြေတို့ဖတ်တရမယ်အစီအစဉ်ကိုဆွေးနွေးရှင်းပြခဲ့ပါတယ်ဒီလိုလူသိရှိကလှုပ်ဆောင်နေတဲ့လူငယ်တယောက်ကိုအထင်မှားမှုတစ်ခုနဲ့အခုလိုပြစ်ပေးအေးအေးယူခံရတာမျက်နှာမှုတွေအများကြီးရှိပါတယ်မြန်မာနိုင်ငံမှာအတင်းမှရှိရယ်ကွန်ပျူတာပညာရှင်တိုင်းသိမှာပါနေဖုံးလက်မှာပြည့်မရှိဘူးဆိုတာအခုဒီစစ်ကိုပေးလိုက်တဲ့အတွက်အပြစ်မရှိသူကိုအပြစ်ပေးခံရတယ်ဆိုတာကိုကဘာကပြည့်စုံမှာပါနေဖုံးလက်လိုပဲအပြစ်မရှိတဲ့လူတွေအများကြီးအပြစ်ပေးခံထားရတာပါအခုဒီစုကလည်းမတရားဖမ်းဆီးနှိပ်စက်ထောက်ချခံရတဲ့လူငယ်တွေအားလုံးရဲ့ကိုယ်စားရရှိတာပါလို့အတည်ယူဆပါတယ
်ကိုယ်စားကနာရဲ့မိခင်ကိုကျမဆက်သွယ်မေးမြန်းတဲ့အခါမှာသူ့အနေနဲ့ဒီစုရတဲ့သတင်းကိုကြားပေမဲ့တားပြစ်သူကိုဒီကနေ့မှပဲမြစ်ကြီးနားထောင်ကိုပို့လိုက်တဲ့အတွက်အတော်လေးကိုစိုးရိမ်တော့ကရောက်နေတယ်လို့အခုလိုပြောသွားပါတယ်ရှင
်မိခင်တရားအနေနဲ့ကတော့စုရပါလေရတယ်ဆိုတာကတော့ခဏခဏကြားနေရတော့လေအမှန်တိုင်းပြောရမယ်ဆိုလို့ရှိရင်စိတ်တွေထူးထူးခြားခြားတော့မရှိပါဘူးနော်ဒီကနေ့ဆိုလို့ရှိရင်သူ့မနေ့တနာရီကရေကြီးနာပို့လိုက်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တော်တော်ပတ်ဝန်းကျင်မှာလှုပ်ရှားသွားတာပေါ့နော်သွားကျင်တဲ့လူတွေနဲ့ဟိုစိတ်မကောင်းတဲ့လူတွေနဲ့နောက်ကိုယ်တိုင်ရလည်းပဲအဲ့လိုခရီးဝေးသွားတဲ့လူတွေကိုလိုအပ်တဲ့ပစ္စည်းကိုယ်ကြီးနေရတာနဲ့ဆိုတော့ဟိုစိတ်နဲ့နဲ့ရှုပ်နေတာပေါ့အဲ့တော့စုပေးတယ်တော့ဘာလို့ဆိုတာကတော့ကောင်းပါတယ်ဂုဏ်ယူစရာပါဒီလိုလူတွေကိုဒီလိုကူညီနေတယ်ဆိုတာတိုင်းပြည်အတွက်အကျိုးရှိအောင်မျိုးသားတွေအတွက်အကျိုးရှိအောင်လုပ်နေတဲ့လူတွေသိမှတ်ပြုတယ်ဆိုတာတော့ဝန်တာပါတယ်ဂုဏ်ယူစရာပါပဲလို့ပြောချင်ပါတယ်နော်